2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့မမျော်ဩစွာတုံးခဲ့တယ်လို့ဆိုပြီးရာဇသက်ကြီးဥပဒေပုံမှ130ကာကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေကိုကြားနာစစ်ဆေးမဲ့အချိန်ကြာကိုမနေ့ကသတ်မှတ်လိုက်ပါတယ်ဧပြီလ18ရက်မကျော်ခင်အပြည့်တက်စစ်ဆေးဖို့နေပြည်တော်အထူးတရားရုံးတရားသူကြီးကတက်မှတ်လိုက်တာပါဒါကြောင့်နှစ်လခွဲအတွင်းအမှုတွေကိုကြားနာဖို့ရှိနေကြောင်းတရားရုံးနဲ့နှိစက်တဲ့ရှေ့နေတဦးက BOE ကိုပြောပါတယ
်ရုံးထက်တယ်လေအဲဒီလိုရုံးထက်တာပဲသိရတာပေါ့မဖြစ်ပါဘူးမဖြစ်ဘူးသူကဒီနေ့က CMB လုပ်တယ်ခေါ်တယ် CMB ကဘယ်နေ့မှမပြုဆက်မယ်ဘယ်နေ့မှမပြုဆက်တာအဲ့ဒါလေးသိဟုတ်တာမဖြစ်ပါဘူးမဖြစ်ပါဘူးတပတ်သူကတပတ်ခါသေးတယ်ဆိုတော့မားရရင်တော့ပြေလို့ဝက်ဆရာတော့ဘာအဲ့လိုပေါ့နော်
ဒေါက်တာစုကြည်ဦးဝင်းမြင့်နဲ့ဦးမင်းသူတို့၃ယောက်ပေါင်းပြီးတရားစွဲဆိုထားတဲ့အမှုအတွက်တရားလိုဘက်ကောက်တင်နဲ့လူပြတက်တည်အယောက်20ရှိနေပါတယ်။ဒါနဲ့တရင်တက်ဖေဗူအာရီလ14ရက်နေ့ရုံးကြိမ်းကြရင်တရားလိုဦးအောင်မျိုးလင်ရဲ့ထပ်ဆိုချက်တွေကိုစတင်ကြားနာမှာပါ။လောလောဆယ်ဒေါက်တာစုကြည်အပေါ်အမှုပေါင်း18မှုနဲ့စစ်ကောင်စီကတရားစွဲဆိုခဲ့ပြီးငောင်းမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်6နှစ်ထားပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်တယ်လို့ဆိုပြီးတိုင်းရဲ့ပြည်နယ်ဝင်ကြီးချုပ်တချို့ကလည်းရာဇသက်ကြီးပုံမှ130ကာကြီးနဲ့စစ်ကောင်စီကတရားစွဲဆိုထားပါတယ်။အဲ့ဒီအမှုနဲ့တရားစွဲဆိုခံထားရတဲ့ NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူရဲ့အမှုကိုလည်းမနေ့ကကြားနာစစ်ဆေးပါတယ်။ဦးညီပူနဲ့အတူပြည်နယ်စီရင်တရားရေးဝင်ကြီးဟောင်းဦးမေအောင်တို့နှစ်ဦးအပေါ်တရားစွဲဆိုထားတဲ့အမှုအတွက်တရားလိုဖြစ်တဲ့ပြည်내ရွေးကောက်ပွဲအရာရှိဦးသူရိန်ထွတ်ကိုမနေ့မနေ့ပိုင်းကစစ်တွေအကျဉ်းထောင်အထူးတရားရုံးမှစတင်စစ်ဆေးခဲ့တယ်လို့သူတို့ရှေ့နေတွေက VOE ကိုပြောပါတယ်
။ဒီနေ့ဟောကိုစစ်ပါတယ်။ဟောတရားလိုဖြစ်တဲ့ဦးသူရိန်ထွတ်ကိုစစ်ပါတယ်။အမှုမှာတော့ဟောဝန်ကြီးချုပ်ဦးမျိုးကြီးရဲ့စစ်ပွန်ကြီးဟောဦးမေအောင်တို့သမုဒ္ဒရာကနှစ်ယောက်ပါပါတယ်။ဒါပေမဲ့တရားရုံးကအရေးယူဆောင်ရွက်တဲ့အပိုင်းမှာကတော့ဝန်ကြီးချုပ်ဦးမြင့်ဘူးကကြတော့ရာဇတိပုံမှန်တရား30ကာဒီမဲအရေးယူဆောင်ရွက်တဲ့ဟိုဝန်ကြီးဟောပြည်ပဝန်ကြီးဟောဦးမြင့်ကကြတော့တရား30ကာဒီပါတယ်အဲ့ဒီတော့ပုံမှန်တရားကိုပါတာပေါ့နော်အဓိကတော့ဟိုဟာကိုပြောထားတာကအာပိကူညီလို့ဆိုပြီးတော့အာပိကူညီပုံမှန်တူပါတယ်အမှုမှတမင်းပြောတဲ့ဒါပေမဲ့ပုံမှန်ကမတူဘူးပေါ့ဒီလိုမျိုးအစ်ကိုမှမကြတော့ပုံမှန်မဟုတ်ပါတာတော့အမှုကတမှုတွေပါပဲအဲ့ဒီရာဇပတိကဝတ်မှာတော့ပြစ်ပြရာချထားတာမရှိဘူးတကယ်လို့ညခုမှဟိုဟာတရားဆုံးစေတကြီးပြပါဆိုတော့တရားဆုံးစေတကြီးကပြည်တော်ဆုံးနှစ်ချီရှာနေရတဲ့ပုံမှန်ပေါ်တော့အဲ့ဒီအမှုတွေသူတို့ကရှာနေလို့ထင်တာပေါ့ကျွန်တော်တို့ယူဆတာကတော့
နောက်တစ်ချိန်ဖေဖော်ဝါရီလ14ရက်ရုံးကြိမ်းကြရင်လည်းတရားလိုတက်တင်ပြီးရဲ့ထွက်ဆိုချက်တွေကိုဆက်လက်ကြားနာပေါ်မှာပါရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ဦးမင်းအောင်တို့ကိုစစ်ကောင်စီကအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါဝေးအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ရုံးနဲ့ထောင်ဒဏ်နှစ်ရှည်ချမှတ်ထားရမှာလက်ရှိဦးညီပူကပုံမှန်905ခါဝေးအမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်95အတွက်အလုတ်ကျန်းနဲ့ထောင်ဒဏ်6နှစ်ကြာခံနေရပြီးဦးမင်းအောင်ကတော့ပုံမှန်905ခါခွေအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံထားရပါတယ်ရှင်